အစိုးရရဲ့ခွင့်ပြုချက်နဲ့လောက်ကင်နေရဲ့အသေးစားငွေကြေးလုပ်ငန်းတွေအနေနဲ့ကွန်ဗစ်ကာယောဂါကာလမှာချင်းငွေနဲ့အတူကောက်ခံမှုတွေယာယီရန်သားထားဖို့ညွှန်ကြားလိုက်တဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထပ်ပါကိုဗစ်ကာယောဂါကာလသွားလာလှုပ်ရှားမှုတွေကန့်သတ်ထားပြီးလုပ်ငန်းအတော်များများရပ်ဆိုင်ထားရချိန်မှာချင်းငွေပြန်ဆက်ဖို့အခက်အခဲမဖြစ်ရလေအောင်ချင်းငွေတိုးနဲ့အရင်ကောက်ခံတာတွေယာယီရန်သားထားဖို့ဒီတန်တရအစိုးရတွေကညွှန်ကြားလိုက်တာပါ။ပြည်အောင်စုအစိုးရကဗန်နဲ့ငွေရေးကြေးရေးဝန်ဆောင်မှုလုပ်ငန်းတွေကိုခွင့်ပြုထားစေဖြစ်တဲ့အတွက်ချင်းငွေနဲ့ပတ်သက်လို့ကောက်ခံမှုတွေရှိနေစေဖြစ်တာကြောင့်ဒီတန်တရအစိုးရတွေကကြားဝင်ဆောင်ရွက်နေရဖြစ်ကြောင်းလဲအီယာဝတီတိုင်းအစိုးရရဲ့စီမံကိန်းနှင့်ဗန်ဒါရေးဝန်ကြီးဦးထေဝင်က VOA ကိုပြောပါတယ်။
ဟိုဗန်နဲ့ငွေကြေးဝန်ဆောင်မှုရတာဒီဥရတိကြာခွင့်ပြုထားတဲ့နိုင်ငံတော်ကသူကတော့သူကငွေကြေးဝန်ဆောင်မှုကိုပါတဲ့ခါကျဟိုပိတ်ပါမပိတ်ပါတော့ပြည်အောင်စုရဲ့ဟိုငွေကြေးချက်ဖြစ်တယ်ကျွန်တော်တန်းရတော့ထားလို့ပိတ်ရလို့မပြောမထုတ်ဘူးရှူတိုင်းနေရာတော့ရက်ဆိုင်ကြပါတော့ထုတ်တာရှိတယ်ဟိုကျွန်တော်ကတော့ကိုဗစ်ကာလမှာဒီကိုဗစ်စီကန်းတွေကိုလိုက်နာဖို့ရတယ်နောက်တစ်ခါဒီကိုဗစ်ကာလမှာယူရီးယားစီးပွားရေးစီကန်းတွေနဲ့ကြိုးရဲဓာတ်တွေကိုကျွန်တော်တို့ကအချင်းချင်းမကောက်ခံဘူးတန်းပြည်နယ်ကတော့ထုတ်တာတော့ရက်ဆိုင်ကြဖို့ဒီကြမှာကောက်ဖို့ဒီလိုဥတည်တာပေါ့
ကယောကကြောင့်လုပ်ငန်းတွေရန်သာထားပေမဲ့ပုဂ္ဂလိကနဲ့အစိုးရမဟုတ်တဲ့နိုင်ငံတကာ NGO အဖွဲ့အစည်းတွေအပါအဝင်ချင်းငွေထုတ်ပေးထားတဲ့လုပ်ငန်းတွေကတော့အတိုးအရင်ကောက်ခံတာတွေဆက်လက်လုပ်နေရကြောင်းအခက်အခဲကြုံနေရတယ်လို့လည်းဗမာနိုင်ငံလုံးဆိုင်ရာတောင်သူလယ်သမားအဖွဲ့ချုပ် ERWD တိုင်းစီယုံရေးကော်မတီကဦးကျော်စိန်ဦးကအခုလိုပြောပါတယ
်အခုကျွန်တော်ဟိုပြောရလို့ရှိရင်လေပဲခူးတိုင်းရဲ့မွန်ပြည်နယ်ရဲ့နောက်တော့ကစကိုင်းတိုင်းရဲ့ရှမ်းပြည်နယ်ပေါ့နော်အဲ့မှာသူကအသေးစားငွေကြေးကြီးကြပ်မှုကော်မတီရဲ့အောက်မှာအသေးစားငွေကြေးကြီးကြပ်မှုလုပ်ငန်းကော်မတီရှိတယ်။အဲ့ဒီလုပ်ငန်းကော်မတီကနေပြီးတော့သက်ဆိုင်ရာတိုင်းဒေသအလိုက်ထုတ်တာပါ။အားလုံးအကျုံးမှန်ပါဘူး။သူကသက်ဆိုင်ရှမ်းဆိုရှမ်းပြည်နယ်ပါပဲ။သူဒေသမှာဖြစ်နေတဲ့ကိုဗစ်ဖြစ်ပွားမှုအခြေအနေရသူတို့ထုတ်တာပ
ါ။ချင်းဝင်ရပတ်သက်တဲ့ညွှန်ကြားချက်တွေကိုတော့ရှမ်းပြည်နယ်အေရဝတီတိုင်းပဲခူးတိုင်းမွန်ပြည်နယ်စကိုင်းတိုင်းအစိုးရတွေကဒီအပိုင်းမှာပဲထုတ်ပြန်ခဲ့ရပါ။ကိုဗစ်ကာယောဂါကာလဒေသန္တရကျန်းမာရေးအမိန့်ညွှန်ကြားချက်တွေကိုချိုးဖောက်ပြီးချင်းငွေရယူထားတဲ့အပင်ဝင်ကြီးရဲ့နေအိမ်ထိသွားရောက်ပြီးချင်းငွေပြန်ဆက်ဖို့ဖိအားမပေးဘူးမလိုက်နိုင်ရင်လုပ်ငန်းလိုက်စင်ပိတ်သိမ်းမဲ့အကြောင်းလဲသတိပေးထားပါတယ်။ဒါပေမဲ့လည်းညွှန်ကြားချက်တွေဟာသက်ဆိုင်ရာဒေသန္တရအတွင်းမှာသာတည်ရောက်မှုရှိရလို့လဲစီမံကိန်းဗန္ဒာကြီးနဲ့စက်မှုဝန်ကြီးဌာနငွေရေးကြေးရေးကြီးကြပ်စစ်ဆေးရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးစောနိုင်က VOA ကိုပြောပါတယ်။အ
ဲ့ NGO ဘယ်ကမှမရှိရလို့ရှိတယ်။သူကအစိုးရကအကျဉ်းတောင်းနေတာသူကဝါကြီးရုပ်လုပ်ပြီးတော့တောင်းတာ။စကိုင်းတကယ်ကိုသူကအရင်ကပြန်ပြန်ချက်ရတယ်။အရင်နဲ့အတူနဲ့ပေါင်းပေါင်းမိစား။အဲ့မှာဒီချက်ခွင့်လို့ဆိုရင်သူတကယ်တော့ကဒီနေ့အပြည့်မတော်အောင်သူ့ဝက်တော့ကသူကတုံးရက်တူရတာ။အဲ့တော့အကုန်လုံးဝင်တွေရက်နေချင်းမှာအကျဉ်းတောင်းနေဆိုတော့ဘယ်လိုဘယ်လိုတော့မယ်စာမှုရှိဘူးအဲ့လိုပဲပြော။
2019-2020ဘဏ္ဍာနှစ်မှာမြန်မာတနိုင်ငံလုံးအတိုင်းအတာနဲ့အသေးစားငွေကြေးရေးအဖွဲ့အစည်း193ဘွဲ့ကကျန်းဝေတန်ပေါင်းနှစ်တန်းကျော်ထုတ်ချေရပြီးအလုတ်ကင်ရဲ့အစိုးရအခွန်ရဖို့အဓိကအထောက်အကူပြုနေတဲ့နယ်ပယ်တစ်ခုလို့ငွေရေးကြေးကြီးကြပ်စစ်ဆေးရေးဦးစီးဌာနချက်လက်တွေမှာဖော်ပြထားတာတွေ့ရပါတယ်။ကျွန်တော်ကတော့ဇော်ထပ်ပါရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်။